တရုတ်နဲ့ရုရှားနှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်သွားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတရုတ်သမ္မတရှီချင်းပင်နဲ့ဒီကနေ့အွန်လိုင်းမှာတွေ့ဆုံတဲ့အချိန်ပြောဆိုသွားပါတယ်။အနောက်နိုင်ငံတွေဘက်ကဘယ်တော့မှမားနဲ့မတူတဲ့ဖိအားတွေနဲ့ရန်လိုမှုတွေကိုနှစ်နိုင်ငံစလုံးကအောင်းအောင်းမြင်းမြင်းတုံ့ပြန်ထားနိုင်တယ်ဆိုပြီးတော့လဲသမ္မတပူတင်ကဂုဏ်ယူပြောဆိုပါတယ
်။ Islami одинаково смотрим на причины, ход и логику происходящей трансформации глобального
геополитики. ကမ္ဘာ့ပထဝီနိုင်ငံရဲ့အချင်းအချင်းပြောင်းလဲလာတဲ့အခြေအနေနဲ့အကြောင်းချင်းရာကိစ္စရပ်တွေကိုလက်တွေ့ကြကြမှန်မှန်ကန်ကန်ရှုမြင်ပုံချင်းနိုင်ငံအကြားမှာတူညီမှုရှိကြတယ်လို့ဆိုပြီးတော့ရုရှားသမ္မတပူတင်ကပြောဆိုသွားတာပါ။ယူကရိန်းကိုကြီးကြော်တိုက်ခိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကရုရှားပေါ်မှာပြင်းပြင်းထန်ထန်ပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်နေတဲ့အချိန်မှာရုရှားသမ္မတပူတင်နဲ့တရုတ်နဲ့ရုရှားသမ္မတပူတင်အနေနဲ့ဒီတရုတ်နဲ့နိုင်ငံရေးစီးရေးပူးပေါင်းဆောင်ရွက်မှုတွေပိုးပြီးတော့ခိုင်မာအားကောင်းလာအောင်လုပ်ဖို့အတွက်မျှော်လင့်နေတာပါ။ယူကရိန်းပြည်ပခါမှာရုရှားကိုတရုတ်ကဝေဖန်ပြောဆိုတာမရှိသလိုပဲဒီသူ့ရဲ့မဟာဗျူဟာကျမဟာမိတ်ရုရှားကိုတပ်တမန်ရေးအရာထောက်ခံမှုပေးနေတာလည်းဖြစ်ပါရဲ့ရှင်။